ုံကွမ်းမှုတွေကြောင့်ဆာမာရာမျိုးကရှီယက်မွတ်စလင်တွေချုံမြတ်ထားတဲ့ဘုရားကျောင်းတစ်ခုပျက်စီးသွားပါတယ်။ဒီတဲအီရတ်မှာဘာသာရေးအရကျမ်းဖတ်မှုတွေတိုးများလာမှကိုစိုးရိမ်နေကြပါတယ်။ပောက်ကွမ်းမှုကြောင့်မလို့အစကာရီယတ်ဘုရားမွတ်စလင်ဘုရားကျောင်းဗလီမျှော်စင်နှစ်ခုပြိုကျပျက်စီးသွားပါတယ်။အထူးခိုက်အသေးကြီးဘလောက်ရှိသလဲဆိုတာကိုတော့မသိရသေးပါဘူး။ဒီတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာတော့ဘက်ဒက်မျိုးနဲ့ဆာမာရာမျိုးတို့မှာအီရတ်ဆူရကနေပြီးတော့အပြင်းမထွက်ရအမိတ်ကိုအကန့်အသတ်မရှိထုတ်ပြန်လိုက်ပါတယ်။ဤရောင်ကြီးချုပ်ညူရီအယ်မာလကီကဤရောင်နိုင်ငံပိုင်ရွေးမြင့်တန်ကြာကနေပြီးတော့မိကုံပြောရမှာတိုင်းပြည်တွင်းဘာသာရေးဆိုင်ရာနေရာတွေမှာလုံခြုံရေးကိုတိုးမြှင့်ချထားဖို့ဤရတ်တပ်ဖွဲ့ဝင်တွေကိုအမိန့်ပေးထားတယ်လို့ပြောပါတယ်။အစကာရီယာဖျားချောင်းလုံခြုံရေးတာဝန်ယူထားတဲ့ဤရတ်တပ်ဖွဲ့ဝင်တွေကိုလည်းမေးမြန်းဖို့ထင်သိမ်းထားတယ်လို့ဆိုပါတယ်။ရှီယက်ဘာသာရေးကောင်ဆောင်မော့ကတာအယ်ဆာဒါကတော့ဒီအတွက်၃ရက်ကြာအထိဝမ်းနဲ့ပူဆွေးပွဲနေ့ဖြစ်သတ်မှတ်ဖို့နဲ့ဒီပောက်ကွဲမှုတွေဖြစ်ပြီးတဲ့နောက်မှာထင်းသိမ်းသိမ်းနဲ့တင်းကြီးခံကြဖို့သူ့ရဲ့မာဒီပြည်သူ့စစ်အဖွဲ့တွေကိုတိုက်တွန်းထားပါတယ်။ဒီတက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဘာသာရေးကောင်ဆောင်အယ်ဆာဒါကိုတစ္ဆာခံတဲ့လွှတ်တော်အမတ်တွေကတော့ပါလီမန်ထဲကိုဝင်ရောက်ဖို့ရည်ရဆိုင်ထားပါတယ်။ဆွန်နီဘာသာရေးကောင်ဆောင်တွေကလည်းညီညီသက်သက်နေကြဖို့မြစ်တာရက်ခံနေပါတယ
်။ شروعتي بناء الضريح بعد استبداد
ဒါတော့ဆွန်နီဘာသာရေးကောင်ဆောင်တို့ဖြစ်တဲ့ Sheikh Omar El Samari ကညီညီသက်သက်နေကြဖို့ရုပ်မြင့်တန်ကြားကနေပြီးတော့မြစ်တာရက်ခံနေတာပါ။ဒီတက်ခိုက်မှုဟာအကြမ်းဖက်သမားတွေရဲ့လုပ်ရဖြစ်ပြီးတော့ဖျားเจ้าကိုပြန်လဲတိဆောက်ဖို့နဲ့ဆာမာရာတဝိုက်မှာလုံခြုံရေးတပ်တွေပူချပေးဖို့တင့်နေဆိုတာတွေကိုသူကပြောဆိုသွားပါတယ်